ိုင်းနိုင်ငံကနေမြန်မာနိုင်ငံတဲကိုပြောင်းဝင်လာကြတဲ့သူတွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလိုက်တိချခွဲစောင့်ကြည့်မှုတွေဘယ်လိုစီမံနေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအိတ်တနာထုံးပါ။အခုရက်ပိုင်းတွင်မှထိုင်းနိုင်ငံကနေပြောင်းဝင်လာကြသူတွေကမြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်အတော်များများကိုရောက်နေကြပါပြီ။ထိုင်းနိုင်ငံကနေပြောင်းဝင်လာသူတွေအားလုံးကိုတိုင်းနယ်ပြည်နယ်အလိုက်စောင့်ကြည့်မှုတွေလုပ်နေပြီးဒီလိုနိုင်ငံခြားကနေပြောင်းဝင်လာသူအားလုံးကို COVID-19 ရောဂါပိုးရှိမှရှိစစ်ဆေးသွားမှာဖြစ်ပါတယ်။ထိုင်းကနေပြန်လာသူတွေကိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်သတ်မှတ်ထားတဲ့တနေရာတဲမှာစောင့်ကြည့်စစ်ဆေးတာတွေလုပ်တာမျိုးရှိသလိုတချို့တိုင်းနယ်ပြည်နယ်မှာတော့စောင့်ကြည့်ရမဲ့လူဦးရေများတာကြောင့်သူတို့နေထိုင်ရာမြို့နယ်တွေကိုပြန်ပို့ပေးပြီးစောင့်ကြည့်တာမျိုးလုပ်နေရတာတွေလည်းရှိတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။ပဲခူးတိုင်းဒေသကြီးမှာတော့အခုရက်ပိုင်းအတွင်းမှာတဲ့ထိုင်းကနေပြန်ဝင်လာသူတွေများတာကြောင့်သူတို့တွေနေထိုင်ရာမြို့နယ်တွေကိုစနေတကျပြန်ပို့ပေးနေပြီးစောင့်ကြည့်တာမျိုးလုပ်နေတယ်လို့ပဲခူးတိုင်းဒေသကြီးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးညွန့်ရွှေက VOE ကိုပြောပါရယ်။
ဟုတ်ကဲ့တော့ကျွန်တော်တို့ကဒီပဲခူးတိုင်းကိုရောက်လာတဲ့ဟာတွေမှန်ပြရကျွန်တော်တို့အခုလောလောဆယ်ပဲခူးကပဲအဲတာဝန်ယူရသွားပေါ်ပြီးပါတယ်ကျွန်တော်တို့ဒီပါရုပ်ထားတဲ့ပြီးစားကိုင်း quality ရှိတာပါကျွန်တော်တို့ကဟိုတင်ညနဲ့တနေ့တော့နည်းနည်းသူတို့ဟိုထိပေးရတာနော်အဲ့ဒီပါကျွန်တော်တို့ကသူတို့ရဲ့ data ရေးစားတော့ဖို့အတွက်ပေါ့ဟိုကျမ်းမာရေးစောင့်ရှောက်မှုအတွက်ပေါ့ကိုတို့ကိုဟိုရှင်းရှင်းပြပါလေကျမ်းမာရေးနဲ့ပတ်သက်ပြီးတော့အကုန်လုံးရှင်းရှင်းပြီးတော့ပါကျွန်တော်တို့အစီအစဉ်ပြီးစားကိုင်းနဲ့ပို့တာဆိုတာသက်ဆိုင်ရာဥပပီဆိုရင်လည်းကျွန်တော်တို့ဒီကနေပြီးတော့ပို့တယ်ပြီဘရောင်းဆိုလည်းဘရောင်းပို့တယ်ပေါ့သူသက်ဆိုင်ရာမျိုးတွေအကုန်လုံးပို့ရတယ်
ပထမတစ်ဖြတ်ထိုင်းကပြန်ဝင်လာကြသူတွေကို COVID-19 ရောဂါပိုးရှိမရှိစစ်ဆေးဖို့အတွက်နှာခေါင်းနဲ့အာခေါင်းတိုးပတ်တွေယူပြီးအမျိုးသားကျန်းမာရေးဌာနကိုပေးပို့စစ်ဆေးနေတယ်လို့ဦးညွန့်ရွှေကပြောပါရယ်။စကိုင်းတိုင်းမုံရွာမြို့နယ်မှာတော့လက်ရှိထိုင်းကနေပြန်လာလို့တည်တံ့စောင့်ကြည့်ထားတဲ့သူက80ကျော်ရှိနေပြီးတော့သူတို့ကိုကျန်းမာရေးစစ်ဆေးတာတွေလုပ်ပေးနေတဲ့အကြောင်းကိုမုံရွာမြို့နယ်အုပ်ချုပ်ရေးမှူးဦးခင်မောင်စိုးကအခုလိုပြောပါရယ်။
အဲကျွန်တော်တို့လောလောဆယ်တော့ဟိုကမှလေပိုးရီမှာအခု86,600အဲ့မှာထားပါ။ကျွန်တော်တို့ဒီပြည့်များလာရင်တော့ဟိုစီးပွားရေးတက်ကတူမှာကျွန်တော်တို့ဖြေးသားမှာထပ်ပြီးတော့ထားဖို့ရည်စင်ထားပြီးတော့ပါမယ်။ကျန်းမာရေးဆောင်ရွက်မှုကကျွန်တော်တို့ကအဲ့မှာကျန်းမာရေးရဝန်ထမ်းတွေလည်းရှိတယ်။ဒီနေ့ကိုနှစ်ကြိမ်ကျန်းမာရေးဆောင်ရွက်မှုလုပ်ပြီ။quality မှာကျွန်တော်တို့ဒီ WHO ကသတ်မှတ်ထားတဲ့စီကံချက်တွေနဲ့ညီကျွန်တော်တို့ကဒီကျန်းမာရေးဌာနနဲ့ပူးပေါင်းပြီးတော့ခါကြလို့ရှိတယ်။အဲ့ဒီပုံစံတိုင်းပဲကျွန်တော်တို့ကရအောင်ထားထားတာပါခင
်ဗျာ။ AOD တိုင်းဒေသကြီးမှာတော့ထိုင်းကပြန်လာကြသူတွေကိုပသိမ်မြို့မှာပဲ facility quarantine အဖြစ်တည်တံ့စောင့်ကြည့်ထားတယ်လို့ဆိုပါတယ်။နိုင်ငံခြားကနေပြန်ဝင်လာသူအားလုံးကိုကျန်းမာရေးစောင့်ရှောက်မှုပေးနေတာနဲ့ပတ်သက်လို့ AOD တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကအခုလိုပြောပါရစေ
။ဘုရားတော့ကျွန်တော်အပေါင်းရှိတာမှာခံရပြန်လာတဲ့ကိုစစ်မယ်ကျွန်တော်။နိုင်ငံခြားရဆိုအပေါင်းရှိပါမယ်ဟုတ်ကဲ့ဟုတ်ကဲ့။တိုင်းမျိုးပေါ်မှာပဋိပန်ပါပဲကျွန်တော်ဆွေးနွေးကွာရန်တီးပါပဲ။စင်ဒီကအနေသားအနေနဲ့ခွဲထားတယ်။နောက်ပြီးတော့မှသူတို့ကိုဖြစ်နိုင်တယောက်ခန့်နေထားတယ်။အိမ်ပိုင်ကျိုးကနေဟောပေါ့အပြည့်စုံထားတယ်။ဒါကြောင့်လိုအပ်တဲ့တန်းဆွအနေနဲ့လိုအပ်တဲ့ကျွန်တော်ကအစားအစာအကုန်လုံးပြည့်စုံထားပါမယ်။နောက်စားရတာလည်းရှင်းပြေးတယ်၊ပြည့်စုံပြေးတယ်။နောက်ပြီးတော့မှသူတို့ကျမဆောက်ဆောင်မှုလည်းမျိုးညာအောင်လုပ်ပေးတယ
်။အခုလက်ရှိမှာပြည်တွင်းကူးစက်မှုမရှိတော့ဘဲနိုင်ငံခြားပြည်တွင်းစီမှာပဲရောဂါပါလာတာမျိုးရှိတာကြောင့်နိုင်ငံခြားပြည်တွင်းကိုစနေတကျအဖွဲ့တွေနဲ့တရားစောင့်ကြည့်စစ်ဆေးဖို့လိုတယ်လို့ဒေါက်တာတန်ထွန်းအောင်ကဆိုပါတယ်။ထိုင်းနိုင်ငံမှာအလုပ်လက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်မှုမြန်မာတန်ယုံကိုစီးရင်ပေးထားတဲ့အရေးအတွက်က3000ကျော်ရှိပြီးတန်ယုံကိုစီးရင်ပေးသွင်းမှုလက်လန်းမမီတဲ့ဒေသကလူတွေကတော့ဒေသဆိုင်ရာခွင့်ပြုချက်တွေနဲ့နေရပ်ကိုပြန်လာနေကြတာတွေရှိပါတယ်။မေလ24ရက်မနေ့ကနဲ့ဒီနေ့2ရက်အတွင်းမှာထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်ဝင်လာသူအရေးအတွက်က2000ကျော်ရှိနေပါတယ်။ပြည်ပနိုင်ငံတွေမှာ COVID-19 ကာလအခက်အခဲကြုံနေကြရတဲ့မြန်မာနိုင်ငံသားတွေကို COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီရဲ့လမ်းညွှန်ချက်တွေနဲ့အညီနိုင်ငံခြားရေးဝန်ကြီးဌာနကသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးပြန်လည်ခေါ်ယူနေတာဖြစ်ပါရဲ့ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရဲ့။